ကိုကန်တက်ထိန်းထားတဲ့လာရှုပ်ကိုစစ်ကောင်စီကထပ်ပုံကျဲတက်ခိုက်တာကိုကိုစီတီပြောကြားခဲ့တာပါ။အခုတော့ရခိုင်ဘက်ကစစ်ဌာနချုပ်ကြီးရှိရာအမ်းမြို့ထိတိုက်ပွဲတွေပြင်းထန်လာတဲ့အခြေအနေပါ။ရခိုင်ပြည်နယ်ကဒီအမ်းမြို့နယ်မှာ AAR ခတ်တပ်တော်ကမြို့ပေါ်ထိထိုးစစ်ဆင်တိုက်ခိုက်လာနေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့အမ်းဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်နေတဲ့အမ်းမြို့ပေါ်မှာစားနပ်အခါတွေပြက်လက်နေတာကြောင့်မြို့ကန်တွေအခက်ကြုံနေရပါတယ်။ဒါ့အပြင်မောင်းတော်ကွာဘက်မှာလည်းစစ်ကောင်စီနဲ့အေဂျာတိုက်ပွဲတွေကဆက်ပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုဝင်းခံမောင်ပြပြပေးပါအောင်ခင်ဗျာ
။စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်ကအမ်းမြို့နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေဂျာတိုက်ပွဲတွေပြင်းထန်နေတာပါ။အောက်တိုဘာ23ရက်နေ့ဒီကနေ့မှာတော့အမ်းမြို့ပေါ်ကစစ်ကောင်စီစာဖတ်တပ်ကိုအေအာရခတပ်တော်ဘက်ကဝေရောက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့မြို့ကန်တို့ကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအမ်းမြို့ဒီနေ့အရှင်တွေကတော့ဒီနေ့မနေ့မှာ6နာရီထိုးတဲ့ကနေပြီးတော့အဲ့မှာဟိုတိုးဖက်ကအဖွဲ့တွေကအဲ့ဆာယာဖတ်တပ်ကိုဝန်းဟိုတိုက်တာပေါ့နော်တိုက်တဲ့အချိန်မှာအဲ့မှာဟိုအပြန်အလှန်ပြေးကြတာပေါ့ပြေးတဲ့အခါအဲ့မှာ6နာရီထိုးကလေးကလည်းပြေးကြတာ9နာရီခွဲလောက်မှမှသူတို့အပြစ်ခါတွေရသွားကြတယ်သူတို့ကဆာယဖာရုပ်ကသူတို့ဆာယဖာဥမာနေပြီးတော့သူတို့ဟိုအဲအားလေးတိုက်မရှိတဲ့ခါကျသူတို့တုံးခွန်တုံးနဲ့နေပြီးတော့တုံးခွန်တုံးတိုင်းရင်အဲဆာယဖာတိုင်းရင်နှစ်ဖက်ပေါင်းပြီးတော့မှအဲ့မှာသူတို့ခံဆက်အနေထားလို့လည်းဟိုခံနေကြတာပေါ့နော
်ဒါအပြင်နှစ်ဖက်တက်တွေကြားလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်နေကြတာကြောင့်မျိုးပေါ်ရက်ကွက်တွေနဲ့လမ်းမတွေပေါ်မှာလက်နက်ကြီးကြားရောက်ပေါက်ကွဲသလိုလေကြောင်းကနေလည်းတိုက်ခိုက်နေတယ်လို့အမ်းမြိုကန်ကဆက်ပြောပါတယ်
ဟုတ်ကဲ့လက်နေကြည့်ရတော့ဗျာဟောအပေါ်ကနေသူတို့လေနဲ့ဝေးတယ်ပြီးတော့ဟိုတက်ကလမ်းပြတယ်ဒီတက်ကလမ်းပြတယ်အဲ့တော့တက်တွေကတော့လှမ်းလမ်းပြတော့ပြင်းနေကြရပါဗျာ
အမ်းမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေနဲ့ဗျူဟာကုန်းတွေကိုအာရကတပ်တော်အေအေဘက်ကပြီးခဲ့တဲ့ဧပြီလခေတ်ကစတင်တိုက်ခိုက်နေတာဖြစ်ပြီးတပ်စခန်းတော်တော်များများကိုလည်းသိမ်းပိုက်ထားပြီးဖြစ်ပါတယ်လက်ရှိမှာတော့အမ်းမြို့ပေါ်မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခအပါဝင်ခမာယ303ခမာယ302ခမာယ301GEB အမြောက်တက်နဲ့စာရဖတ်တက်တို့ရှိနေသေးတာပါလက်ရှိမှာတော့ AA ဘက်ကခမာယ303နဲ့စာရဖတ်တက်တို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးနပခဌာနချုပ်နဲ့တခြားတပ်စခန်းတွေကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါစစ်ကောင်စီဘက်ကတော့အမ်းမြို့နယ်မှာဆယ်ဘိန်းကားတွေနဲ့ဆင်အားဖြစ်တင်းတာတွေတွေ့နေရတယ်လို့ပြောကန်သူကပြောပါတယ
်ဟိုကျွန်တော်တို့ဗမာပြည်ကနေပြီးတော့ဟိုအဲ့ပါလေပြည်သူစေဆောင်တာအဲ့နှစ်နှစ်အာမခံဆိုတဲ့အဲ့လိုစစ်သားတွေဟိုသူတို့ဆွေးခန်းထားတဲ့ဟာလေးတွေလေအဲ့လိုမျိုးတွေကိုလည်းသူတို့ဒီကျွန်တော်တို့ရခိုင်ပြည်ဒီအမျိုးကိုလည်းသူတို့အဲ့လိုအင်အားတွေဖြည့်ထားတာရှိတယ်ခင်ဗျအဲ့သူတို့နဲ့လည်းသူတို့လာတာတော့သူကားနဲ့လာတာတော့ကားနဲ့လာတော့သူတို့ယူမပေါင်းဝမလားသူဟာအယဝနဲ့အယဝတွေနဲ့သူတို့ saving ကားနဲ့လို့ပြီးတော့နှစ်ရှိအပြည့်လာပို့တယ်ပြီးတော့ now ဟိုသူတို့ star ကားတွေရတယ်ပြီးတော့ဟိုချေကလဲနဲ့အပြည့်နဲ့နောက်ကလဲနဲ့အပြည့်နဲ့အဲ့လိုလမ်းကြောင်းလုံချွေးတွေယူပြီးတော့မှပယ်လာပေးတယ်ခင်ဗျာ
ခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အမ်းမြို့ပေါ်မှာဘေးလူရာကိုထွက်ပြေးတိမ်းချောင်ဖို့ခက်ခဲနေတဲ့ဒေသခံတော်များများရှိနေသေးပြီးစားနပ်ရိက္ခာခက်ခဲတွေနဲ့ရှင်းဆိုင်နေရတယ်လို့သူကဆက်ပြောပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေ့အချိန်တွေကတော့ခင်ဗျာဘာဟိုကျွန်တော်တို့ဒီအမျိုးပေါ်မှာစားနပ်ရိက္ခာအရှင်တွေကဆိုရင်ဟိုအခုဆိုကျွန်တော်တို့ပိုဆမ်းမွေးတတိကိုတကောင်းနှုံးနဲ့ဝေစားနေရပါတယ်ခင်ဗျာဟိုဒီရိုးရိုးဆာဟိုအရင်တော့ရောင်းတဲ့တတိကို4000က5000တာအဲ့လိုဆာမျိုးတွေတော့မရှိတော့ဘူးခင်ဗျာဒါနဲ့ဟိုဒီလက်ရှိအခုကျွန်တော်တို့မျိုးပေါ်မှာရှိတဲ့လူကဘေးကဘေးရှိုးရလေးတွေကပြေးလာကြတဲ့အဲ့ဆက်ပြီးရှောင်းပြီးအနေနဲ့ကောစားနပ်ရိက္ခာနဲ့ပတ်သက်လို့အဲ့ဆန်တစ်ခုကတော်တော်လေးကိုတောက်ခကြနေကြပါတယ်ခင်ဗျာဝေစာပိတ်ဆံရှိပါမယ်လေဟိုဆာကရောင်းဖို့မရှိကြတာ
တဆက်ထဲမှာပဲရခိုင်ပြည်နယ်ကွာနဲ့မောင်းတော်မြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါဒါ့အပြင်တောင်ကုန်းမြို့အနီးဝန်းကျင်မှာလည်းရန်ဖန်ရန်ကထိတွေ့တိုက်ပွဲဖြစ်ပွားနေတယ်လို့ AA ကထုတ်ပြန်ထားတာပါစစ်ကောင်စီဘက်ကစစ်သည်မော်တွေဘော်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာလေကြောင်းကနေဘုံကျဲတိုက်ခိုက်နေလို့ရခိုင်ပြည်နယ်တွင်သာမကဘင်္ဂလားဒေ့ရှ်နဲ့ရခိုင်နယ်စပ်နှစ်ဖက်မှာနေထိုင်တဲ့ရဲသားပြည်သူတွေအတွက်စိုးရိမ်စရာအခြေအနေဖြစ်နေတယ်ဆိုတာအာရခတပ်တော် AA ကအောက်တိုဘာ22ရက်နေ့နေ့စွဲနဲ့စီရီသတင်းထုတ်ပြန်ထားပါတယ်။မောင်းနှောမြို့နယ်မှာလည်းစစ်ကောင်စီနဲ့အေအေကြားတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီတင်တန်းပေးထားပြီးလက်နက်တပ်ဆင်ပေးထားတဲ့မွတ်စလင်လက်နက်ကိုင် ASA RSO ARA အဖွဲ့တွေနဲ့အာရခတပ်တော် AA အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုဂျမ်ဖတ်မွတ်စလင်လက်နက်ကိုင်တပ်တွေနဲ့ NLA ဟာနေဆက်တလျှောက်မှာနေထိုင်ကြတဲ့ရဲသားပြည်သူတွေအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့လည်း AA ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။